ယုတ်ပုံ44တောမျိုးစေဥပမာသခင်ယေရှုဟာဥပမာများစွာကိုလျှို့ဝှက်တဲ့အ내အတိတ်ပဲနဲ့ဟောပြောပါတယ်အဲ့ဒါတွေကိုဥပမာများလို့ခေါ်ပါတယ်လယ်ထဲမှာကောင်းတဲ့မျိုးစေ့ကျဲတဲ့သူရဲ့အကြောင်းကိုပြောပြခဲ့တယ်ဒါပေမဲ့အဲ့ဒီလယ်ထဲမှာရန်သူကတောမျိုးစေ့ကိုစဘာအထဲမှာကျဲသွားခဲ့တယ်ဒီပုံပမာကစာတန်အကြောင်းကိုပြောတာဖြစ်တယ်သူဟာယန္တူဖြစ်တယ်။စာတန်ဟာဒီလောကမှာရှိတဲ့ဖျားသားသမီးတွေကြားမှာသူ့သားသမီးတွေကိုကျဲထားတယ်။သူတို့ဟာလည်းယေရှုပြန်လာတဲ့အထိအတူတကွရှင်သန်ကြီးထွားမှာဖြစ်တယ်။ပြီးမှဖျားသားသမီးတွေကိုစိုးတဲ့လူတွေစီကခွဲခွာခြင်းခံရမယ်။စိုးတဲ့အကျင့်ကျင့်တဲ့သူတွေဟာတောမျိုးစေ့နဲ့တူပါတယ်။မီးနဲ့ဖြစ်စည်းခံရမှာဖြစ်တယ်။ဖျားသခင်ရဲ့သားသမီးတွေကတော့ဂျုံစပားနဲ့တူကြတယ်။ဖျားသခင်ကသူတို့ကိုသူနဲ့အမြဲအတူနေဖို့ခေါ်ယူသိမ်းဆဲมาဖြစ်တယ်။